ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝါ့စ်ရှရစ်နဲ့သူ့ရဲ့နိုင်ငံရေးအမွေခံတမိဖြစ်သူမာရီယမ်တို့ပြည်ထောင်နိုင်ငံကနေပါကစ္စတန်ရှေ့ပိုင်းလာဟိုးမြို့ကိုပြန်လာတဲ့လေရင်တောက်ချာနေမှာဆိုက်ဆိုက်ချင်းပါပဲအာဏာပိုင်တွေကဖမ်းလိုက်ပါတယ်။သူတို့နှစ်ဦးကိုအထူးလေရင်နဲ့ရော်ဝါပင်တီမျိုးကအဓိကအကျဉ်းထောင်ကိုပို့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြီးပြတ်ခြားဆောင်မှုတက်ဖြစ်ရေးတရားရုံးကနေမကြသေးငါပဲချမှတ်ထားတဲ့ဆုံးဖြတ်ချက်အရမစ္စတာရှရစ်တို့တာဖောက်ကိုဖမ်းလိုက်တာပါ။လန်ဒန်မြို့တော်မှာတံမိုးကြီးရဲ့ပိုင်ဆိုင်ပစ္စည်းတွေဘယ်လိုရထားတယ်လဲဆိုတာကိုရှင်းပြဖို့ပြက်ကွက်တဲ့ဆိုပြီးသူတို့နှစ်ယောက်စလုံးကိုမျက်ကွယ်ထောင်ဒဏ်10နှစ်စီချထားပါတယ်။အာရဗိုင်နေစီမှာဖမ်းမခံဘူးဆိုရင်မစ္စတာရှရစ်အနေနဲ့ဆုံးဖြတ်ချက်ကိုယူခံဝင်ခွင့်ရမှာမဟုတ်ဘူးလို့ဥပဒေရေးရာကြောင့်ကျင်သူတွေကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးပြောကပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးမစ္စတာရှရစ်ကပယ်ချထားပါတယ်။